စစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတော့အရက်သားထိခိုက်သေးခြင်းမှုနဲ့ဖမ်းဆီးခံရမှုတွေပိုးပြီးတော့တိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီလာဆန်းနဲ့မှာပဲရခိုင်ပြည်နယ်တွင်းကဒေသခံပြည်သူအများအပြားအဖမ်းခံခဲ့ရတာတွေရှိပါတယ်လို့အေအေရခိုင်တပ်တော်ကသတင်းထုတ်ပြန်ပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ပြောပြပေးပါမယ်။
စစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားပြီးခဲ့တဲ့နိုဝင်ဘာလကစတင်ခဲ့တဲ့တိုက်ပွဲတွေဟာအခုထိဆက်လက်ဖြစ်ပွားနေပြီးဒေသခံတွေထိခိုက်သေဆုံးတာဖမ်းဆီးခံရတာတွေလည်းတိုးလာနေတယ်လို့ဒေသခံတွေနဲ့အေအေအဖွဲ့ကပြောပါတယ်ဖမ်းဆီးခံသူတွေထဲမှာလက်လုံလက်စားလေသမားတွေနဲ့ဈေးတွေအများပြပါဝင်တယ်လို့လည်းဒေသခံတွေကပြောပါတယ်မင်းကလည်းစစ်တွေမျိုးနဲ့ကြီးရောရွာကဒေသခံလေသမားတချို့ကိုစစ်ကောင်စီကဖမ်းဆီးသွားတယ်လို့ဖမ်းဆီးခံသူတွေနဲ့နှိဆက်သူတူကပြောပါတယ
်မင်းကဟိုဆေးနာကြီးကြော်ကြော်လောက်မှာဒီခေနဲ့စကုံသောင်းလျော်စီလျော်ဟိုအကြလေစီနဲ့ကျွန်တော်တို့ဆေဟိုကြရွာကဖန်တော်ရဲလူ9ယောက်ရှိပါတယ်ခဗျာ9ယောက်နဲ့ကဖန်တော်တာဒီစိတ်ကဖန်တော်တာဗောဦးရစိတ်ကဖန်တော်တာ
ပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့မှာလဲစစ်ကောင်စီတပ်တွေဟာစစ်တွေမျိုးပေါ်ကကိုရီးယားစစ်ကမ်းမှာဖွင့်လာတဲ့ဈေးကိုဝင်ရောက်ပြီးတော့ဈေးတွေတွေကုန်တွေတွေနဲ့ဒေသခံ60ကိုဖမ်းဆီးသွားတယ်လို့အေအေအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ6ရက်နေ့မှာလဲစစ်တွေမျိုးနဲ့ဗျိုင်းဖြူရွာနဲ့တုံးဆောင်ရွာကဒေသခံ40လီမန်နဲ့စစ်တွေမျိုးကိုရီးယားစစ်ကမ်းမှာကုန်တင်ကုန်ချလုပ်နေတဲ့ဒေသခံတွေနဲ့ခီးတဲ့20နီးပါးကိုလဲစစ်ကောင်စီကဖမ်းဆီးသွားတယ်လို့အေအေဘက်ကထုတ်ပြန်ထားတာပါ။ဒါပြင်မနေ့ကလဲအမ်းမျိုးနယ်ကဒေသခံ10ဦးကိုဖမ်းဆီးသွားတယ်လို့အေအေရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ကုန်စည်စီးဆင်းမှုတွေထိခိုက်နေတာကြောင့်ဒေသတွင်းနေထိုင်သူတွေစားဝတ်နေရေးအခက်ကြုံနေရတာပါ။အထူးသဖြင့်ဝင်ငွေနှဲပါသူတွေအခက်ကြုံနေကြရပြီးစားဝတ်နေရေးအတွက်အလုပ်လုပ်တဲ့အခါမှာလည်းဖမ်းဆီးခံရတာငွေညှစ်ခံရတာတွေရှိတယ်လို့လည်းစစ်တွေဒေသခံလှေသမားတို့ကအခုလိုပြောပါတယ
်။အခုလာလုံးလာစားသမားတွေကိုအခုသူတို့ကဖမ်းခေါ်ယူသွားတယ်သူတို့ကတဖင်တောင်းတစ်သိပင်းတစ်သိပေးရတယ်၊နှစ်သိတောင်းရင်နှစ်သိပေးရတယ်။သူတို့စိတ်ဓာတ်ရိုက်တာကိုလေပါတယ်ကခံရတယ်ခု။ကိုသမီးတလုံးစားဖို့ဟာကိုယူတာချူစားလို့သမီးငယ်မှကြောင်လို့လုံးနေရတာအချင်းတော့အချင်းကိုတရားမှမဆောက်ဘူးကွ။ဒါကြောင့်မို့လို့ကျွန်တော်တို့ကိုဘယ်လိုပဲဖြစ်ဖြစ်သူတို့မှကျွန်တော်တို့စေသာသူမင်းသားတွေကိုညာသာသာနာနာမှုတစ်ဖွာတွေနဲ့နေပြီးကျွန်တော်တို့ကိုမြင့်မြင့်ချင်တော့ခင်ဗျာပြည်ရှင်ပါတယ်ခ
င်ဗျာရခိုင်ပြည်နယ်အခြေစိုက်လူအခွင့်ရေးလှုပ်ရှားသူတူကတော့စစ်ကောင်စီတပ်ဖွဲ့တွေရဲ့လုပ်ရက်တွေဟာကြီးလေးတဲ့လူအခွင့်ရေးချိုးဖောက်မှုလို့ပြောပါတယ
်ကုန်တယ်စီကငချောက်တွေပါတယ်ပါတယ်ငချောက်တွေကိုတင့်တော့တယ်ဟာလူတွေကိုလမ်းလျှောက်တဲ့လူတွေကိုပါတော့တယ်လို့ကျွန်တော်ပြောသင်ကြတယ်ဒါတွေအားဆိုလို့ရှိရင်ကျွန်တော်မတရားဖမ်းဆီးချိုးလို့မလို့ပြောလို့ရတယ်ဒါလူခွင့်ရေးချိုးဖောက်မှုပဲ
ဒေသခံတွေကိုဖမ်းဆီးမှုသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီတာဝန်ရှိသူတွေဘက်ကတစုံတရာပြောဆိုတာတော့မတွေ့ရသေးပါဘူး။ဒါပေမဲ့လည်းရခိုင်ပြည်နယ်ကလျှက်စစ်တအားပေးစစ်ရုံတွေကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်မြို့နယ်တချို့မှာလျှက်စစ်မီးပြက်လက်နေတဲ့သတင်းတွေဟာမမှန်ဘူးလို့မနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ဒါကတော့စစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်အရက်သားပြည်သူအများအပြားအဖမ်းဆီးခံရတဲ့တဲ့ရင်ကိုစံကျော်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။